အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးဒေသတော်မှာဗီယက်နမ်နိုင်ငံကိုအတူယူဖို့နိုင်ငံဝန်ကြီးမိုက်ပွန်ပေယိုကမြောက်ကိုရီးယားကိုတနင်္ဂနွေနေ့မှာတိုက်တွန်းလိုက်ပါတယ်။ဗီယက်နမ်နဲ့အမေရိကန်တို့ကြားစစ်ပွဲအဆုံးသတ်သွားပြီးတဲ့နောက်နှစ်ပေါင်း40ကျော်ဗီယက်နမ်နိုင်ငံကလှုပ်လာတာမျိုးကိုအတူယူဖို့တိုက်တွန်းတာပါ။ပြည်ထောင်စုတော်မှာနေရာကြောင့်ဆွေးနွေးပြီးတဲ့နောက်ဝန်ကြီးပွန်ပေယိုဗီယက်နမ်နိုင်ငံကိုဖိအားဆက်တာပါ။အမေရိကန်ဟာရန်သူဟောင်းတွေနဲ့ဆက်ဆံရေးဒေသဆောင်နိုင်တယ်ဆိုတာအမေရိကန်နဲ့ဗီယက်နမ်ကြားပုံမှန်ဆက်ဆံရေး23နှစ်ကြာရှိထားတာကသက်သေဖြစ်ပါတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။ဒါဟာတကယ်ကိုဖြစ်နိုင်နေရှိတယ်ဆိုတာကျွန်တော်တို့သိပါတယ်။ဘာကြောင့်လဲဆိုဒီထူးခြားလာတဲ့လမ်းကြောင်းကိုဗီယက်နမ်နိုင်ငံဘယ်လိုထပ်တန်းထားလဲဆိုတာကျွန်တော်တို့သိလို့ပါပဲလို့ဝန်ကြီးပွန်ပီယိုကပြောပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်ဖို့ဆွံ့လို့ဖို့အမေရိကန်ကလူမိုက်ဆန်ဆန်တောင်းဆိုတယ်လို့မြောက်ကိုရီးယားကဆွဆဲပြီးဆွံ့လို့ဘက်ဟာအစီမကောင်းစရာပဲလို့ပြောရပေါ့ဝန်ကြီးပွန်ပီယိုကတော့ခပ်ဖို့ပေါ်ပဲတုံ့ပြန်ပါတယ်။အဲဒီပန်ထားချက်တွေဟာလူမိုက်ဆန်ဆန်ဆိုရင်ကမ္ဘာကြီးဟာလူမိုက်တယောက်ပါပဲလို့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ဗတ်တီးလုံးကြီးစီစဉ်တွေကိုရပ်ဆိုင်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကအကြေညာစွာတောင်းဆိုမှုတော်ကိုထောက်ပြပြီးဝန်ကြီးပွန်ပေယိုကပြောပါတယ်